နိုင်ငံတော်တမင်ကပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့ရှောင်းချန်နဲ့အပါဝင်၅ဦးပေါ်ဆွေးချက်တင်ထားတဲ့နိုင်ငံတော်လျှို့ဝှက်ချက်အုပ်တွေပုံမှန်၃တိကငယ်ကိုဒီကနေ့လေ့ပြီးတော့တရားရုံးမှာကြားနာစစ်ဆေးကြတာမှာတရားခွင်နဲ့ပတ်သက်လို့ပါသတင်းမှမသိရသေးပါဘူး။အသေးစိတ်အချက်အလက်သိနိုင်မှုသူတို့ရဲ့ရှင်းနေတွေကိုဗီဒီယိုတွေကဆက်သွယ်မြင်မြန်ခဲ့ပေမဲ့လည်းဆက်သွယ်လို့မရခဲ့ပါ ရှိပေမဲ့ဒီကနေ့မှာတော့ရှင်းနေတဲ့ဘက်ကမီဒီယာတွေကိုတစုံတရာထုတ်ဖို့ပြောဆိုတာမရှိသလိုသူတို့ကိုဆက်ကြွယ်လို့မရခဲ့ပါဘူး။နေပြည်တော်မှာစတင်စစ်ဆင်နေတဲ့ဒေါက်တာဆန်းစုကြည်ကိုဆွဲထားတဲ့အဂတိလိုက်စားမှုလင်းမှုကိုတော့အောက်တိုဘာလ10ရက်မနေ့ကတောက်ချနေကြရင်နေပြည်တော်တည်ဆံတရားရုံးမှာဆက်လက်စစ်ဆေးသွားမှာဖြစ်ပြီးတရားလိုပြသက်တွေအဖြစ်ထွက်ဆိုထားတဲ့ရန်ကုန်တိုင်းဝန်ကြီးချုပ်ဟောင်းဦးဖြိုးမင်းသိန်းကိုရှေ့နေတွေကပြန်လည်မေးခွန်းနေနေကြဖို့ရှိပါတယ်။ဒေါက်ဆန်းစုကြည်ဟာပုဂ္ဂိုလ်သွင်းကိုဥပဒေပုံမှန်10ဆက်သွေးဥပဒေပုံမှန်69ရသက်ကြီးပုံမှန်ဥပဒေပုံမှန်905ခွေတဘာဝဘေးရန်နေဆိုင်ရာစီမံခန့်ခွဲရေးဥပဒေပုံမှန်25နဲ့နမှုနိုင်ငံတော်လျှို့ဝှက်ချက်ဥပဒေပုံမှန်31ခငယ်အဂရိလက်စားမှုတက်ဖြစ်ရေးဥပဒေပုံမှန်55နဲ့အမှု၄မှုအပြင်အခုနောက်ဆုံးဗဟန်းမြို့နယ်မှာအမှုဖွင့်ထားတဲ့အဂရိလက်စားမှုစတဲ့အမှုပေါင်း17မှုကိုရင်ဆိုင်နေရတာဖြစ်ပါတယ်။ဒါ့အပြင်အဂရိဆိုင်ရာနောက်ထပ်အမှု3မှုထပ်တိုးတရားစွဲဖို့လည်းစစ်ကောင်စီဘက်ကပြင်ဆင်နေတယ်လို့ရှင်းနေကြပြောထားပါခင်ဗျာ။